အမေရိကန်သမ္မတအိုဘားမားကသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုမဖြတ်တောက်ဘဲအစိုးရအသုံးစရိတ်ချပေးဖို့အောက်လွှတ်တော်အမတ်တွေကိုတောင်းဆိုလိုက်ပါတယ်။အောက်လွှတ်တော်က Republican တွေအနေနဲ့နိုင်ငံရေးဟန်ပြလုပ်ရက်တွေကိုရပ်တန့်သင့်တယ်လို့တုံ့နှုံပြီးတောက်ချာနေမှာအင်ပီရောသတင်းထောက်တွေကိုသမ္မတအိုဘားမားကပြောဆိုလိုက်တာပါ။အောက်လွှတ်တော်သဘာပတိဂျွန်ဘီနာကတော့သမ္မတအိုဘားမားဟာဒီလုပ်ငန်းစဉ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုညှင်းဆန်ပြောဆိုနေရင်သူ့ကိုယ်သူဟန်ရေးပြနေတာလို့ပြန်ပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်ဒီလိုပြောဆိုချက်တွေကတော့အထက်လွှတ်တော်ကနေကျန်းမာရေးစောင့်ရှောက်မှုဥပဒေအတွေ့အစိုးရရဲ့ယာယီအသုံးစရိတ်အတိုင်းအတာကိုအတည်ပြုပြီးနိုင်ပိုင်းအခြားမှာထွက်ပေါ်လာတာဖြစ်ပါတယ်အောက်လွှတ်တော်ကလည်းတက်တာတဲ့စောင့်ရှောက်မှုဥပဒေလို့လည်းသိကြတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအတွေ့အသုံးစရိတ်မပါတဲ့အစိုးရအသုံးစရိတ်ဥပဒေချမ်းကိုအတည်ပြုထားတာပါလွတ်တော်နှစ်ရပ်ပေါင်းကွန်ဂရက်စ်မှာတင်းလာနေညတကောင်အချိန်ထိသဘောတူညီမှုတစုံတရာမရရင်တော့အစိုးရလုပ်ငန်းဆောင်တာတစ်စိတ်တစ်ပိုင်းဟာအောက်တိုဘာလ၁ရက်နေ့အင်ကာနေ့မှာရပ်ဆိုင်းသွားမှာဖြစ်ပါရဲ့ရှင်